ပြီးခဲ့တဲ့2011ခုနှစ်ဇွန်လ9ရက်နေ့ကစပြီးကချင်ပြည်နယ်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားတဲ့၄နှစ်ပြည့်ထိမ်းမဲ့ဖြစ်ကချင်ရပ်ဘက်လူမှုဖွဲ့စည်းတွေကရန်ကုန်မြို့ပိုစိမ်မန်ကွင်းမှာတိုက်ပွဲတွေရပ်တန့်ဖို့နဲ့စစ်ပေးဒုက္ခသည်တွေအတွက်ဝိုင်းဝန်းကူညီကြဖို့ကိုတိုက်တွန်းကြတာဖြစ်ပါတယ်။လက်ရှိကချင်ပြည်နယ်မှာဒုက္ခသည်စခန်း182ခုရှိပြီးလူဦးရေ13,000ကျော်ရှိတယ်လို့သိရပါတယ်။အဲ့ဒီဒုက္ခသည်တွေဟာ၄နှစ်တာကာလအတွင်းမှာနိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ပံ့ကူညီမှုနဲ့ရပ်တည်နေတာဖြစ်ပါတယ်။ဒီလကစပြီးနိုင်ငံတကာကအထောက်ပံ့တွေကိုချော့ချတော့မှဖြစ်တဲ့အတွက်စောင်းဝင်နေရေးခက်ခဲတွေရှိလာတာကိုအများသိရှိပြီးကူညီနိုင်မှုအတွက်ဒီကနေ့ခန်းနာကိုကျင်းပတာဖြစ်တယ်လို့ကချင်ငင်းချင်းရေးကွန်ရက်ကမတ်မေစပေဖြူကပြောပါတယ်
။ပုံမှန်အမြဲတမ်းကူညီထောက်ပံ့ပေးနိုင်တာကကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေကဖြစ်နေတာ။အဲ့တော့သူတို့ရဲ့အကူအညီကိုပဲကျမတို့ကမျှော်လင့်ပြီးတော့သူတို့အကူအညီနဲ့ပဲကျမတို့ကရပ်တည်နေရတာတော့မဟုတ်ပါဘူးပေါ့နော်။အဲ့လိုပဲရပ်တည်သွားမယ်ဆိုရင်လည်းရှေ့လျှောက်ကအခက်အခဲတွေဖြစ်လာတော့မှာပါ။ဒါကြောင့်ကျမတို့ကကိုယ့်ပြည်တွင်းမှာလည်းကျမတို့ပုံမှန်ဒီဒုက္ခသည်တွေရဲ့အရေးကိုအကူအညီပံ့ပိုးနိုင်ဖို့အတွက်ကျမတို့ဘာတွေပူးပေါင်းလှုပ်ဆောင်လို့ရမလဲဆိုတဲ့ဟာလေးကိုကျမတို့ကစဉ်းစားကြည့်နေတာပါ။
ဒုက္ခသည်စခန်းမှာနေထိုင်နေသူတွေရဲ့အစားအသောက်အတွက်သာမကကျန်းမာရေးပညာရေးအခြေအနေတွေကိုအစိုးရအနေနဲ့ကူညီဖြည့်ရှင်းပေးဖို့လိုအပ်တယ်လို့အခမ်းအနားတက်ရောက်လာတဲ့ဦးစလိုင်းအဲ့ဆက်ခင်ကပြောပါတယ်
အချိန်မှာသူတို့ဒီကလေးတွေအားလုံးကကင်ပ်ထဲမှာကြီးလာတဲ့အတွက်ကြောင့်သူတို့ရဲ့စိတ်ပိုင်းဆိုင်ရာကွန်ပျူတာတက်မှုကကျွန်တော်တို့တော်တော်လေးကိုပြစ်ထားမယ်အနေထားမျိုးဖြစ်တယ်ဒါအတိုင်းပြည်အတွက်မကောင်းဘူးနော်ဒါကချင်းလူမျိုးတွေဟိုဆုံးရှုံးမှုပေါ့နော်ဒါကဘမလူမျိုးတွေဆုံးရှုံးမှုဖြစ်တယ်ဒီတနိုင်ငံလုံးရဲ့ဆုံးရှုံးမှုဖြစ်တယ်ဆိုတော့အဲ့ဒီအတွက်ကြောင့်မို့ကျွန်တော်ဒီနေ့အချိန်ဒေသမှာဖြစ်တဲ့စစ်ပွဲတွေဒါကိုအောက်မေ့တရိယာမို့ဟိုမမေ့အဲ့ဒီကိစ္စမှာတနိုင်ငံလုံးကပါဝင်တင်တယ်
ဒုက္ခသည်တွေရဲ့စောင့်ဝင်နေရဲ့အခက်ခဲနဲ့နေရပြန်နိုင်ရေးကိစ္စတွေကိုလည်းအစိုးရနဲ့လက်နက်ကင်အဖွဲ့တွေကဆွေးနွေးကြဖို့လိုအပ်တယ်လို့ကချင်ငင်းချင်းကွန်ရက်ကကိုမရန်ကျော်ကွန်းကပြောပါတယ်
ကိုလက်နက်ကင်တွေကဖက်မှာစစ်ရေးအရတပ်ပိုင်းဆိုင်ရာကိစ္စကတော့အင်မတန်မှရှုပ်ထွေးတာကျွန်တော်အားလုံးသိတယ်ဒါပေမဲ့တပ်ပိုင်းဆိုင်ရာကအခုအချိန်မှာသူတို့ဆွေးနွေးနေတဲ့အချိန်ဘယ်လောက်ပဲရှိနေပါစေနိုင်ငံတကာရဲ့ကူညီထောက်ပံ့မှုကအစိုးရစီကနေတိုက်ရိုက်မဟုတ်ရင်တောင်မှဒီလူမှုအဖွဲ့အစည်းအရပ်ဖက်အဖွဲ့အစည်းတွေကနေတစင်အမြန်ဆုံးရောက်ရှိဟုတ်တနက်နေ့ကံတွေလည်းတွန်းရမှာဖြစ်တယ်အဲ့ဒီဒေတာတွေမှာသွားပြီးမှကွင်းစင်လေ့လာပြီးမှကူညီထောက်ပံ့နိုင်မှုအတွက်အစိုးရကဒါကိုအပြေအမြောက်လုပ်ရမှာဖြစ်တယ်တနက်နေ့ကံအဖွဲ့အစည်းတွေကလည်းဒါကိုကြိုးစားမယ်လုပ်ရမှာဖြစ်တယ်အဲ့လိုလုံးဝပဲရမှာ
ဒီနေ့ခန်းနာမှာငင်းကြင်းကြပြာတွေရွတ်ဆိုခဲ့ကြပြီးပြဆက်ကရာတွေလှုပ်ဆောင်ခဲ့ကြသလိုတိုက်ပွဲတွေအမြန်ဆုံးရပ်တန့်ဖို့အတွက်ရန်ကုန်အခြေစိုက်ကချင်လူမှုဖွဲ့စည်းတွေနဲ့တခြားအရပ်ဖက်လူမှုဖွဲ့စည်းတွေကလူ200ကျော်ဟာ2မိနစ်ငြိမ်သက်ပြီးစုတောင်းခဲ့ကြပါတယ်